ီတပတ်တော့ဂျင်းလို့ခေါ်တဲ့မျိုးဗီဇအသစ်တစ်ခုတွေ့ရှိခဲ့တယ်။ဟာဗတ်တက္ကသိုလ်ဆေးကျောင်းကဒေါက်တာဘယ်ရီပေါ်ခေါ်မောင်လှဖေးရဲ့တွေ့ရှိချက်တွေကိုပြောပြပါရစေ။ဒေသနာပညာရှင်တွေရဲ့အသည့်တွေ့ရှိချက်တွေကထူးခြားတဲ့တွေ့ရှိချက်ကလေးတွေကိုမှကောက်နှုတ်ဖော်ပြလေရှိတဲ့ Nature စာဆောင်ကြီးမှာ Harvard ဆေးကျောင်းကအိန္ဒိယနိုင်ငံသားဒေါက်တာ Davinit Shah နဲ့မြန်မာနိုင်ငံသားဒေါက်တာ Berry Paul တို့ဦးဆောင်တဲ့သုတေသနအဖွဲ့ရဲ့မျိုးဗီဇအသည့်တွေ့ရှိမှုကိုဖော်ပြထားပါတယ်။သူတို့ဟာ Zebra Fish လို့ခေါ်တဲ့မြင်းကြားအဆင်းရွှေငါးတွေစီကနေမျိုးဗီဇပုံတူပွားပညာနဲ့နှစ်ရှည်လများသူတေသနာလောက်ရာကနေအခုလိုတွေ့လာခဲ့တာပါ။အသက်6နှစ်အရွယ်ကစပြီးအမေရိကန်နိုင်ငံကိုရောက်နေတဲ့မောင်လှဖေးခေါ်ဒေါက်တာဘယ်ရီပေါ်ဟာသူအခုဘယ်မှာတာဝန်ထမ်းဆောင်နေလဲဆိုတာကစပြီးသူ့ရဲ့တွေ့ရှိချက်တွေသူတေသနာလှုပ်ဆောင်တာတွေကိုသောတာရှင်တွေကိုပြောပြမှာပါ။
အခုကဟို Harvard Medical School မှာအလုပ်လုပ်တယ်။ Boston Massachusetts မှာ
ဟုတ်ကဲ့ဆရာ။ဆေးပညာနဲ့ပတ်သက်တဲ့ဒီသူတေသနာလုပ်တယ်လို့သိရပါတယ်။ဆရာအစ်စ်တွေ့ရှိတာဘာတွေ့ရှိလဲပြောပြပေးပါ။
တွေ့တဲ့ဟို new gene ပေါ့
။ဟုတ်ကဲ့။ gene နာမည်ကဘာပါလဲ
။သူနာမည်ကဟို ATP inhibitory factor 1ပေါ့။ဒီ gene ကဟို zebra fish ငါကြာနေ study လုပ်ပြီးမှမျိုးရိုးဒီဇာဒီ gene တွေ့တယ
်။ဟုတ်ကဲ
့။ဝေးပြီးမှဟိုလူမှာရှာလို့လွယ်တယ်ပေါ့ဟိုလူအမျိုးဂျင်းရှိတယ်ပိုလွယ်တွေ့နိုင်တယ်ဒီမှာနဲ့တွေ့နိုင်တယ်ကြွက်တီမှာလည်းတွေ့နိုင်တယ် so because တွေ့ genetic program ပေါ့ so တွေ့ယောဂအကြောင်း research လုပ်တယ်ပေါ့
ဒီအခုတွေ့ရှိချက်ကနေဘာအကျိုးရှိပါလဲဆရာလူတွေအတွက
်အခုကဟို long term လိုရတယ်ပေါ့ medical treatment ကုနိုင်တဲ့ဟာဟိုလိုရတယ်ပေါ့
ကူတာဖို့အတွက်အကူအညီရတဲ့သဘောလားဆရာ
ခုကဟို knowledge ပေါ့ပဲပေါ့တွေ့နေရဒီ hemoglobin protein လို့တဲ့ so basic mechanism of how this gene work to make more hemoglobin so the protein
okay.
ရှိမှဟို oxygen ကို carry လုပ်နိုင်တယ်ပေါ့ဒီ molecule called heme တွေ့တဲ့ gene ကဒီ heme ကိုထွက်နိုင်တွေ့နေရ how to make more heme လုပ်နိုင် influence ဖြစ်တယ
်ဒါဆိုလို့ရှင်သွေးနီဥတွေဒီ hemoglobin ကိုအများကြီးထွက်အောင်လုပ်ပင်နိုင်တဲ့ gene လို့ပြောလို့ရပါလားရှင
်ပြောလို့ရတယ်ရဟင်ဒီ gene တွေ့တဲ့ဟာဒီ hemoglobin အများကြီးပို့ထွက်နိုင်လုပ်နိုင်တယ်ပေါ့
သွေးထဲမှာဒီ oxygen သယ်ပေးတဲ့သွေးနီဥတွေ protein တွေပို့ပြီးတော့ထုတ်ပေးနိုင်ရင်ဒီ anemia လို့ခေါ်တဲ့သွေးရနေတဲ့ရောဂါရှိသူတွေအတွက်ပို့ပြီးအကျိုးရှိမှာပေါ့နော
် Yeah mostly the down the road ပေါ့ကလေးတွေတွေ့ယောဂရှိတဲ့ဟာကြာကြာဖြစ်ရင်ဒီညီပေးနိုင်တယ်ပေါ့
ကလေးပဲလားဆရာ
ဒါကဟိုမြူမြူတာလာဆီမီးယားဆိုပမာပြမအများကြီးရှိတယ်မဟုတ်လားဒီတွေ့ယောဂရှိတယ်တာလာဆီမီးယားပေါ့ဆိုတော့ဒီလိုမျိုးပါဒီ genetically inherited or
မျိုးရိုးအလိုက်ဖြစ
် Yeah မျိုးအလိုက်တဲ့ဟာအဲ့လိုမျိုးဖြစ်နိုင်တယ်ပေါ့ဆိုလူအတက်ကြီးတဲ့လူတွေဒီလိုမျိုးအရှိုးရှိနိုင်တယ်ပေါ့ဒီ gene နဲ့ modify လုပ်နိုင် how efficiently it can work အဲ့တည်းရအမျိုးစုံဟိုကုညီဖြစ်နိုင်တာပေါ့
ဟုတ်ကဲ့ဆရာဟိုတန်တက်နေလို့ဒီယောဂဖြစ်တယ်တချို့ကခဲစိတ်တန်လို့ဖြစ်တယ်အဲ့ဒါမျိုးရောရှိလားဆရာ
ဒီလိုမျိုးနဲ့ဖြစ်နိုင် nutritional iron deficiency တဲ့ common but this is not related အားဟိုဘောဘွားနေကုမီတဲ့ယောဂပေါ့
ဒီတွေ့ရှိချက်ကနေဒီတွေ့ရတဲ့ယောဂအတွေ့ရော mitochondria disorder လို့ခေါ်တဲ့ cell classy တဲ့ကခန္ဓာကိုယ်အတွက်စွန့်နေထုတ်ပေးတဲ့အစိတ်ပိုင်းတွေပျက်စီးသွားပြီးဖြစ်လာတဲ့ယောဂတွေအတွက်ပါကောင်းတယ်လို့ဆရာတို့ကပြောထားတော့ဒီ mitochondria ဆိုတာကိုရှင်းပြပေးပါဆရာ
mitochondria every cell ဒီ mitochondria ရှိတဲ့ဒီဟာ energy powerhouse ပေါ့အားကိုဖြစ်စေရဲ့ကျွန်တော်ဟို energy machine ဒီ cell တွေပဲပေါ့အဲ့ဒီမျိုးဗီဇာတွေးနေမှာအရေးကြီးတယ်ပေါ့နော်ဆိုဒီ machine ဒီတွေးနေတယ်မရှင်နိုင်ဘူးပေါ့ဒါကြောင့်ဒီတွေးယောဂါကြီးဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာဟိုဆရာနဲ့တူတူသူတေသနာလောက်တာဘယ်သူတွေပါလဲဆရာ
ဆိုတရားဝါဟို scientist Davinish Shah ပေါ့လူတွေအများကြီးရှိသေးတယ် but Davinish Shah က first author ပေါ့
ဆရာတို့ဘယ်နေရာတွေ့တာပါလဲ
။ဒီဟာ3-4နှစ်လုံနေတယ်ဒီဒီအဲ့ဒီမြို့ဗီဇာရှာဖို့ဒါနာအခုမှဟို publish ဖြစ်တယ်ပေါ့ November 22nd issue ပေါ့ Nature ထွက်လာတယ
်။ဆရာဒီ Harvard ဆေးကြောင်းမှာအလောက်လောက်နေတာဘယ်လောက်ကြာပါပြီလဲ
27ရှိပြီ
27နှစ်အတွင်းမှာဆရာအခုလိုမျိုးအသစ်တွေ့ရှိတဲ့ discovery ပေါ့နော်ဘယ်နှစ်ခုရှိပါပြီလဲဆရာ
ဟုတ်6နှစ်အရင်က another nature journal paper ထွက်လာတယ်ဆိုတော့ဒုတိယဟာ discovery ပေါ့
ဟုတ်ကဲ့ပထမတွေ့ရှိချက်ကဘာပါလဲဆရာ
ဟုတ်ဒါလည်း another ဟိုနောက်တစ်ခုမျိုးပြီးစားသူတဲ့တွေ့ရောကနဲ့ဆိုင်နေဟာပတ္တဟာဒါဒုတိယဟာမျိုးပြီးစား
ဟုတ်ကဲ့လွန်ခဲ့တဲ့6နှစ်တုန်းကဆရာတွေ့ရှိခဲ့တဲ့ gene ရဲ့နာမည်ကဘာပါလဲဆရာ
you know our gene is mitochondrion မ
ပထမဟာတွေ့ရှိတာနဲ့အခုဒုတိယတွေ့ရှိတာနဲ့ဘယ်ဟာပိုပြီးထူးခြားပါလဲဆရာ
အော်နှစ်ခုစလုံးထူးခြားပါတယ်ဒါကြောင့်ဒီ nature journal မှာ publish လုပ်တယ်ဗျ 1% of discovery တွေမှာ no publish လုပ်
ဟာရှားတယ်ပေါ့နော
်ရှား yeah ဒါကြောင့်ဟိုဒီလို important impact ပေါ့
ဒီသူတေသနာလောက်တာလူပေါင်းဘယ်လောက်လောက်ရှိပါလဲဆရာဆရာနဲ့တွဲပြီးလောက်တယ်လူ
အဲကျွန်တော် group တဲ့ scientist တွေအား wine palm ရော the research လုပ်တယ်ဒီ paper ထွက်လာတဲ့ဟာ25ရောက်ကိုလုံး contribute ပေါ့ဒီအခုဒီခေတ်ကပေါင်းစုလုပ်လို့ရတယ် because every scientist has different skills ရှိတယ်ဗျ
okay
different background and skills so ဒီလိုပေါင်းစုရင်တယောက်တယောက်ကူညီပေးနိုင်တာပေါ့နော်အဲ့လိုမှအဲ့လိုအောင်နိုင်တယ်ပေါ့
အခုလိုစုပေါင်းသုတေသနကိုဦးဆောင်ပြီးလုပ်ခဲ့တဲ့ဒေါက်တာဘယ်ရီပေါ်ကိုတွေ့ခဲ့တဲ့မျိုးဗီဇအသက် ATP IFL ဟာဘာကြောင့်အရေးပါနေတာပါလဲရှင်းပါတယ်ကြက်သားတွေအုံနှောင်းနဲ့အာယုံကြောတွေမစွမ်းမတန်းဖြစ်လာစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇမြုံသွားစေတဲ့အထိအကျိုးဆက်တွေပေးနိုင်တဲ့ဆိုးရတဲ့သွေးရောဂါတွေဟာဒီ ATP IFL gene ရောပါလာတဲ့အတွက်ဆိုတော့ကိုသုတေသနပညာရှင်တွေတွေ့ရှိခဲ့လို့ပါဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်